မြန်မာနိုင်ငံစီးပွားရေးနှိကွေးကျဆင်းနေချိန်မှာမြန်မာစီးပွားရေးဟာဂျက်လီအမြန်တစင်းလိုအမြင့်ကိုပြန်တန်းထိုးတက်တော့မယ်လို့စီးပွားရေးဝန်ကြီးတူကကြေဝံပြောဆိုလိုက်တဲ့အပေါ်ပညာရှင်တွေလည်လာသူတွေကြားနားမလည်နိုင်အောင်ဖြစ်သွားခဲ့ကြရပါတယ်။အခု2019ခုနှစ်ဟာမြန်မာစီးပွားရေးဂျက်ပါဝါနဲ့တချိန်တိုးပြန်တန်းတော့မယ်နှစ်ဆိုပြီးတော့စီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဦးကျော်ဝင်းကနေပြည်တော်မှာဇွန်လ6ရက်နေ့ကကျင်းပခဲ့တဲ့မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုဖိုရမ်အစည်းအဝေးမှာအခုလိုပြောကြားခဲ့တာပါ။
ဒီကနေ့ဒီဆုံးခဲ့တဲ့ဖြစ်တာကလာဟာလင်းရည်တည်းအနေနဲ့ရာမန်ကပြီးတဲ့အချိန်သားပါလို့ဆိုမှတ်ဒါပေမဲ့ဒီနေ့ဒီကလာတော့ရာမန်ရည်ပြီးတော့ကလာမီကြီးရဲ့တပည့်တို့ဆက်ကြည့်ပြီးတော့တုံ့ပြန်ပြီးတော့ချက်ပေါ်ပါနဲ့ဒီနေ့ကိုတိတ်တော်လို့ရည်ရဆိုပြီးဆက်မှတ်တာဒါကြောင့်မို့2017 Championship အဝတ်ကောင်ကြီးရဲ့
အစိုးရဝန်ကြီးရဲ့ပြောကြားချက်ဟာလက်တွေ့အခြေအနေနဲ့ကင်းကွာနေတာကြောင့်စီးပွားရေးပညာရှင်တွေနဲ့လေ့လာသူတွေကြားမဖြစ်နိုင်ဘူးဆိုပြီးတန်တရာရှိနေကြတာပါဝင်းကြီးဦးကျော်ဝင်းရဲ့စီးပွားရေးတက္ကသိုလ်အတူတက်ဖက်မြန်မာနိုင်ငံအင်ချမ်းမြေဝန်ဆောင်မှုအသင်းရဲ့ဒုတိယဥက္ကဋ္ဌဦးတန်းဦးကဆိုရင်သူ့အနေနဲ့ဝင်းကြီးရဲ့စကားကိုနားမလည်ကြောင်းပြောပြပါတယ်
။ဝင်းကြီးအရင်ပြောတာကျွန်တော်ရဲ့တန်းနဲ့ Ego 71ပေါ့စီးပွားရေးတက္ကသိုလ်က52ခုနဲ့မှပြီးကြတာလူ35ယောက်မပြည့်တဲ့ major မှာပေါ့ planning and development major မှာတန်းနဲ့တစ်နှစ်တည်းပြီးတာဆိုတော့ဒီ take off period ဆိုတဲ့ဝေါ်ဟာရကပြောမယ်ဆိုရင်ဒါအကြောင်းတော့အတင်ပြလိုက်တဲ့ဟာပါပဲ။အဲဒီ take off period ဆိုတာကကျွန်တော်တို့အားရပြန်ထတဲ့ကာလကိုခေါ်တယ်ကျွန်တော်တို့ခေတုန်းကတော့ဒါဒီလိုပဲဂျက်လီနဲ့တော့ဥမာပေးပါဗျာရိုးလီနဲ့ဥမာပေးတာပါအချိန်ပြေးလမ်းကြောင်းကနေပြီးတော့မှအပေါ်ပြန်တက်တဲ့ဟာကိုဒါအရေးနှလမ်းပြန်ထခါစားဟာကိုပြောတာပေါ့ဗျာအဲဒီဟာကိုကျွန်တော်ထင်ပါတယ်သူဥမာတတိယလိုပြန်သုံးတယ်ထင်ပါတယ်ကျောင်းမှာစီဝိုင်းဆိုတာစီဝိုင်းနှလမ်းတာကာလပေါ့ဗျာဟောဒါအကြောင်းမှတော့သင်ပြလိုက်တဲ့ဝါဟာရပါအဲ့တော့ပြောချင်တာပါလဲဆိုတော့လက်ရှိကာလမှာကဘယ်ဟာကိုအားပြီးလို့ဒီလိုပြောဆိုတာကျွန်တော်လည်းမသိနိုင်ဘူးဗျာခုချိန်ထိပြင်ညာတဲ့အနေထားရသိရတော့ကအားရစရာမရှိသေးပါဘူး။ဒါကြောင့်မလို့ဘယ်ဟာကိုအားပြုပြီးတော့ဝင်ကြီးအနေနဲ့ပြောမစရာကျွန်တော်တို့ရဲ့အတန်းတွေကကျွန်တော်တို့ရဲ့ပုံကိုအနေနဲ့ဒီဟာကိုပြောရဆိုတာကျွန်တော်လည်းနားတော့မလဲဘူး။သူတို့ကတော့ပိုသိမှထင်ပါတယ်
။မြန်မာနိုင်ငံနိုင်ငံရေးနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုအသင်းရဲ့ဥက္ကဋ္ဌဖြစ်သူဒေါက်တာမင်းညိုကလည်းပြုပြင်စရာတွေအများအပြားကြံ့နေသေးတဲ့အခုလိုအချိန်မှာဝင်ကြီးရဲ့ပြောကြားချက်ဟာလက်တွေ့အခြေအနေနဲ့ကင်းကွာနေတယ်လို့သုံးသပ်ပါတယ်။
ရှိပါရဲ့ရတော့လက်လက်မှုရှိတယ်လုံနိုင်တဲ့ဟာတွေတော့ရှိလောက်တော့ရှိတာပေါ့ဒါပေမဲ့အစားပုံတောက်ကုန်ကလည်းအဆပေါ့လေအဆောက်အဦဒီစီတီအဆုံးပေါ့တဖြည်းဖြည်းနဲ့တက်နေလာတယ်လေဟိုကမနစ်နဲ့ဒီနှစ်တော့ဆိုရင်တော်တော်ဆောက်ရည်လုံနေတယ်လို့ဆိုတော်တော်ညှိရတယ်လေကျွန်တော်တို့အခုစီးပွားရေးအရာပေါ့လေစချိန်လုံးတုတ်တက်တယ်ဆိုတာစီးပွားရေးအမြင်နဲ့သီအိုရီရတော့မှန်ပါတယ်ဒါပေမဲ့လက်တွေ့တကယ်ဟိုဒုစရာတွေကအများကြီးရှိတာပေါ့ကျွန်တော်တို့ခုကောက်ပဲသိနာကလည်းပို့ရင်လည်းဆိုရင်တော့လည်းကိုလို့ရအောင်ပေါ့လေဥပမာကျွန်တော်တို့စားကုန်တောက်ကုန်တစ်ခုမျိုးကိုနိုင်ငံကိုပို့မယ်ဆိုရင်ကျွန်တော်တို့အချက်လက်တွေတောင်းနေရတယ်တဲ့ဟိုကျမကြီးဌာနတောင်းတယ်အဲ့ဒါတခါတည်းလာချစ်ကြတယ်ပေါ့ဟိုလာချစ်ကြတော့ကျွန်တော်တို့ထောက်ကုန်ကိုလက်ကူစားပို့လို့ရတဲ့ကျူကြောင်းလည်းလည်းလုတ်ဖို့လိုတာပေါ့နောက်တစ်ခါရဟိုမြန်မာပို့နေတဲ့လူတွေကို text shop ပြီးတာလည်းလည်းလုတ်ဖို့လိုတယ်လေအဲ့ဒါတွေကလည်းခုဒီကျွန်တော်တို့သိမဖြစ်ရသေးဘူးပေါ့နောက်ပြီးတော့လည်းဖက်ကုံတွေကိုဘယ်လိုတွန်းမလဲလေသမားတွေရဲ့ဖက်ကုံတွေအများအများဖွံ့ဖြိုးတိုးတက်အောင်လုတ်ဖို့ဆိုတဲ့ policy တွေကလည်းစနစ်တကျစိတ်တော်ထွက်မလာနိုင်ဘူးလေမလာသေးတဲ့အတွက်ကျွန်တော်အမြင်နဲ့ပြောရင်တော့ဝင်းကြီးပြောတဲ့ဟာက COD ပဲပြောတာပဲဖြစ်နေလက်တွေ့နဲ့တော့နည်းနည်းလေးဝေးနေတယ်လို့မြင်တယ်လေ
စီဝေးပညာရှင်ဦးခင်မောင်ညူဘောကဗေဒကတော့ဝင်းကြီးမှာအခုလိုပြောနိုင်လောက်အောင်ဟွက်ဖဲတစ်ခုခုရှိနေမလားဆိုပြီးမှန်းဆပါတယ
်ဝင်းကြီးကဘာပွက်ဖဲရှိပြီးတော့သူ့စီမှာဘာတွေရှိတယ်တော့ကိုတော့လည်းမမြင်ဘူးပေါ့နော်ဘောကဗေဒသဘောရပြောရင်တော့ static နဲ့ dynamic ပေါ့လက်ရှိအခင်းချင်းရဆိုရင်တော့မဖြစ်နိုင
်ရန်ကုန်မြို့ကဝိုင်းရင်စီဝေးလုပ်ငန်းရှင်တူကိုဆက်သွယ်မေးမြန်းရမှာတော့ဝင်းကြီးရဲ့လက်ထက်မှာစီဝေးဝုံတိုင်းတက်လာအောင်ရုတ်တရက်လုံနိုင်မဲ့ဘာဟွက်ဖဲမှမရှိနိုင်ဘူးလို့သုံးသပ်ပါတယ်အဲ့လက်တော့မှာတော့မြန်မာနိုင်ငံရဲ့နိုင်ငံခြားကုံတွေကြီးအပိုင်းမှာမူလကတွက်ဆထားတာထက်တော့ပိုပြီးအရှုံးပေါ်နေပါလေ။ကုံတွေကြီးလူငွေပြမှုဟာလလောဆယ်မှာတော့အမေရိကန်ဒေါ်လာ4ဘီလျံကျော်လောက်အထိရှိနေတာပါ။ကျန်နေသေးတဲ့ဒုတိယနှစ်ဝက်6လတာအတွင်းပို့ကုံတွေများများတိုးချဲ့တင်ပို့လာနိုင်ခဲ့မယ်ဆိုရင်တော့ကုံတွေကြီးလူငွေပြမှုကဒေါ်လာတန်3000ရဲ့အထက်မှာပဲရှိနေဦးမှာဖြစ်ပါလေ။စီးပွားရေးဆုပ်ယုပ်ကြဆင်းမှုဒဏ်ကိုအတိတ်အဆုံးအလူးလဲခံစားနေရတာကတော့အောက်ခြေပြည်သူတွေပါ။အကြမရှိတရေးရိတ်နဲ့ထိုးတက်နေတဲ့ကုံစည်းနှုတ်နဲ့ပြည်သူတွေရဲ့လက်တွေ့ရုန်းကန်နေရတဲ့ဘဝအခြေအနေတွေကိုရန်ကုန်မြို့သူတူဦးဖြစ်တဲ့မတ်နီလာကအခုလိုပြောပြပါဗျာ
အရင်တော့ငါစက်သားတစ်ပိတ်သားကို9000လေးအခု8000ဖြစ်သွားပြီအကုန်လုံးစားစားရရကြီးတက်နေတာ cost တွေလေပြီးတော့အဲ့ဒီမှာစိတ်သားဆိုလို့ရှိရင်14000ကနေ16000လေးဖြစ်ကုန်တယ်ကျက်တော်ဖြူနေရအစားပေါ့နော်အကုန်တက်တာပြီးတော့ငရုတ်သီးစိမ်းသေးပွက်အခြေခံစားတော့ကုန်နေရအစားတက်တာပေါ့နော်ဆန်ဆိုလို့ရှိရင်လည်းလိုမျိုးအရင်တော့ဆိုလို့ရှိရင်1000-2000ပေါ့နော်ဒါတက်တာအခုဟာက3-4000တက်သွားပြီအခုဆိုလို့ရှိရင်မဟင်းကားတို့အုံနှုတ်ခေါက်ဆွဲတို့ဟာနေချင်းပေါ့နော်မနဲ့ရင်ညက်နေမြက်တဲ့ဆိုင်လေးတွေကအများကြီးဖြစ်လာတယ်အဲ့အဲ့ဒါကဘယ်သူတွေကအရင်တော့ဆိုလို့ရှိရင်ဒီပေါ်တနေ့လောက်တနေ့စားလူတွေကထွက်ရောက်တာအခုဟာကကျတော့ဒီတိုက်ခန်းမှာနေနေတဲ့သူတွေရပါထွက်ရောက်ရဆိုတော့စားဝတ်နေအဆင်ပြေလားမပြေလားဆိုတာအတိတ်တိုင်းလေတင်းတင်းချာချာပဲအရင်တော့ဆိုရင်လမ်းမဘေးတစ်ဖက်တစ်ချက်မှာဆိုလို့ရှိရင်ဈေးတင်တာမှာကဒါပြန်ကြအင်းကြီးဆိုင်တို့ဘာတို့လောက်ပဲရှိရတယ်အခုဟာကအကုန်လုံးလဲသိရတိုင်းလမ်းမကြီးတစ်လျှောက်မှာကအမဟင်းကားတို့အုံနှုတ်ခေါက်ဆွဲသေးတို့အဲ့လိုဆိုင်လေးတွေကဒီဆိုင်နဲ့ဆိုင်သိမကွာဘူးလေဖတ်နေကြတာအဲ့ဒီလူတွေရဲ့ source ကိုလိုက်ကြည့်လိုက်အဲ့လူတွေကဘယ်ရဆိုဒီတိုက်ခန်းပေါ်ကမိသားစုတွေညာနေစောက်ဝနေရတယောက်ခဲချောက်လို့ဘလို့မှမရတော့ဘူးလေဒါဟာကြာပြီဆိုပေမဲ့လည်းပိုကျက်လာတာပေါ့နော်ပိုချောင်းလဲလာမလားလို့ညှော်လင်းခဲ့ကြပေမဲ့တကယ်ကြတော့ပြောပြနေစရာတော့မလိုပေါ့နော်ဒီအောင်နားမလည်နိုင်တဲ့သူတွေတောင်ဒါမှန်းကြည့်လို့ရတယ်အရင်တော့ဆိုလို့ရှိရင်ရှိတဲ့ဆိုင်လောက်ကိုဖွင့်တဲ့ပုံစံမျိုးလောက်ပဲရှိတာလေအခုဟာကဒီဆိုင်ရှိလေဒီဆိုင်မျိုးကိုပဲစောင့်ဝင်နေရကြလိုက်ဖွင့်ညာအဲ့လိုမျိုးတွေဖြစ်လာတာပေါ့နော်စိတ်တော်မကောင်းစရာပဲ
တာမန်လက်လုလက်စားပြည်သူတွေပဲကြက်တဲတာလားဆိုတော့အစိုးရဝန်ထမ်းတွေရဲ့ဘဝတွေကလည်းရက်တီကပိုခက်ခဲလာတယ်လို့နေပြည်တော်ကဝန်ထမ်းတူကပြောပါတယ
်ပုံစံတွေတက်နေတာပဲတိနေပြည်တော်မှာတော့အများအားသက်သာမလောက်ဘူးသေသွားလို့ရှိရင်အများအားတက်နေတာပဲပြီးွားရရောဘယ်လိုလုပ်မလဲဘာမှရှိတာကားတောင်ဝယ်ဥပမာကားဆိုတော့ကားကလည်းတက်ပြီးတော့ဘယ်လိုဝယ်မလဲဒီလောက်တောင်လူတွေဝင်ဝင်နေနေတဲ့အချိန်မှာစီးပွားရေးတွေတက်လာဒီပြင်အိမ်ရောက်ဝယ်ဘယ်လိုဝယ်နိုင်အောင်မလဲဟုတ်တယ်မလားဒီပြင်စီးပွားရေးတွေမှာဖိုက်ကြည့်တယ်အဲ့လိုမျိုးကြီးတော့တိုးတက်မှာတော့မမြင်ပါဘူးဘုဒ္ဓတိလည်းတိုင်းပြီးတော့ဘာမှမလုပ်သေးဘူးဒီဆိုက
ဝေဖန်သူတွေကတော့ဒေါအောင်ဆန်းစုကြည်ရဲ့ NLD အစိုးရဟာငြိမ်းချမ်းရေးကိုပဲဦးစားပေးလုပ်နေပြီးစီးပွားရေးကိုပြစ်ပယ်ထားသလိုဖြစ်နေတယ်လို့ထောက်ပြတာတွေရှိပါတယ်အဲ့တစ်ချိန်တည်းမှာပဲNLD အစိုးရတာဝန်ရှိသူတွေကတော့ Jet Engine Power နဲ့တချိန်လုံးပြန်တန်းထိုးတက်တော့မယ်အထိစီးပွားရေးဥမော်လာမယ်လို့ပြောနေတဲ့အတွက်ဝိဝါဒကွဲပြားနေတာတော့အမှန်ပါ။အဲဒီနေရာမှာတိုးတက်ပြောင်းလဲတယ်ဆိုရင်အပေါ်ရန်နေမဟုတ်ပဲအောက်ခြေပါလိုက်ပါပြောင်းလဲရမယ်ဆိုပြီးဒေါအောင်ဆန်းစုကြည်ကိုယ်တိုင်ရွေးကောက်ပွဲမတိုင်ခင်မဲဆွယ်ခဲ့တုန်းကပြည်သူတွေကိုတတိပေးပြောကြခဲ့တာပါ။
ကိုကြီးပြည့်ရုပ်ရဲ့ရွေးကောက်ပွဲဆောင်ဖို့ကတော့ကျောင်းလေးဒိတ်တောင်ကြီးလို့ဆိုတာပဲ။နောက်ကျောင်းလေးဒိတ်တောင်ကြီးဆိုတော့တချို့ကတော့ကျောင်းလေးပါပဲကျောင်းလေးပါပဲဆိုတကယ်တော့အပေါ်ကကျောင်းလေးကျောင်းပြီးတော့အောက်ကအရင်တိုင်းမဖြစ
်ဘူး။ကမ္ဘာ့ဘဏ်ရဲ့ခံမှန်းတွက်ချက်မှုအရတော့မြန်မာနိုင်ငံရဲ့စီးပွားရေးဟာသမ္မတဦးသိန်းစိန်အစိုးရလက်ထက်နောက်ဆုံးနှစ်ဖြစ်တဲ့2015-16ခုနှစ်အတွင်း 9.3 ရာခိုင်နှုန်းရှိခဲ့ရာကအခု2016-17နှစ်မှာတော့ 6.5 ရာခိုင်နှုန်းပဲရှိတော့မှာဖြစ်ပြီးတုံညတ်တသမ8ရာခိုင်နှုန်းကျဆင်းသွားမယ်လို့ဆိုပါတယ်။အဲဒါပေမဲ့စီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဦးကျော်ဝင်းရဲ့လက်ထက်မှာအများပြည်သူမမြင်နိုင်တဲ့ဟွက်ဖဲတစုံတရာရှိနေမယ်။အပြောနဲ့အလုတ်လက်တွေ့ညီအောင်လှုပ်ဆောင်လာနိုင်မယ်ဆိုရင်တော့ကျန်နေသေးတဲ့နှစ်ဝက်မှာကမ္ဘာ့ဘဏ်ကခံမှန်းတွက်ချက်ထားတဲ့စီးပွားရေးကိန်းဂဏန်းတွေဟာအံ့အားသင့်လောက်စရာအပြောင်းအလဲတွေဖြစ်သွားနိုင်ပါတယ်ခင်ဗျာ။